NLD အစိုးရလက်ထက်လစ်လပ်သွားတဲ့လွှတ်တော်နေရာတွေအတွက်ဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပသွားဖို့ရှိနေပါတယ်။ဂျာပြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီသမဂ္ဂအခြားနိုင်ငံရေးအင်အားစုတွေလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းနေကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ။
အနရီဇောလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးဂျာပြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာပြတ်ရွေးကောက်ပွဲအတွက်ရည်တိကျမတက်မတ်သေးပေမဲ့ဒီနှစ်လေလမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဒါတော့ဂျာပြတ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်။အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ဆိုကျွန်တော်တို့ကပြည်နယ်တိုင်းရယ်ခရိုင်ရယ်မြို့နယ်ရယ်ရက်ကွက်နယ်ကြီးရယ်ဒီကော်မရှင်အဖွဲ့ကြီးကျွန်တော်တို့အတိအကျတန်းဖော်တယ်အဲ့ဒါတွေပြီးလို့ရှိရင်ဒီကြားပြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကတင်နိုင်ပြီပေးရအောင်အစဉ်စဉ်စင်ပွားတင်နိုင်ရောအစဉ်စဉ်ပေးရမယ်အဲဟိုဒီနှစ်စပိုင်းလောက်မှာတော့မလုံးနိုင်ဘူးရနှစ်လေပိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တနင်္သာရီလွတ်တော်5နေရာစုစုပေါင်း8နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဦးဖြစ်တဲ့ဦးလာတင်ကပြောပါရယ်။အ
ဲချင်းပါကြတော့2နေရာရှိပါတယ်ဗျ။အဲကမ်ပလက်နဲ့အဲမတူပါဗျ။အဲ့ဒီမှာတစ်ခုကတော့အတိုင်းဒေသအချင်းပြည်နယ်လွတ်တော်ပေါ့။နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်။အဲ့ဒီမှာ2ခုရှိမှာ။နောက်မန္တလေးဗပိတ်ချင်းမှာတစ်ခုရှိမှာ။အဲ့ဒါကလည်းမန္တလေးတိုင်းဒေသကြီးပဲပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်အတွက်ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြတနေရာလွတ်တယ်။နောက်တစ်ခါရခိုင်ကပေါ့ဗျာ။ရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံး9နေရာအဲ့ဒီခုနနေရကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥရေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လောက်6လနဲ့တဲ့ဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြတ်ရွေးကောက်ပွဲမှာတော့ NLD ပါတီက6နေရပြည်ထောင်စုကြံ့ခိုင်ရေးနှင့်ပြည်မျိုးရေးပါတီက2နေရရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရရခိုင်မျိုးသားပါတီက1နေရလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရအသီးသီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံရေးအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ
်ဒီ2018မှာတော့တကယ်လို့ဂျာပြတ်ရွေးကောက်ပွဲပေါ့လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြေများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအခြေအနေမှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ့လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ့လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချိန်နှက်လောက်တဲ့အနေထားမရှိတော့လည်းပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာယုံကြည်မှုအားကိုးမှုတော့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြင့်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရင်ကောက်ဝဲဥရိယအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလစ်လက်သွားခဲ့ရင်လစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွင်မှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ။